အမေရိကန်မှာအချမ်းဘက်ဝါဒဇွဲနဲ့ပြည်တွင်းကတိုက်ခိုက်မှုတွေကိုတိုက်ဖြစ်နိုင်မှုမဟာဗျူဟာတစ်ရပ်ကိုသမ္မတဂျိုးဘိုင်ဒန်ဆိုရကအင်္ဂါနေ့မှာပဲထုတ်ပြန်လိုက်ပါတယ်။အချိန်တော်ကြာစောင့်ဆိုင်းခဲ့ရပြီးမှထွက်ပေါ်လာတဲ့မဟာဗျူဟာမှာတော့စစ်သွေးကြွက်လူပြူကြီးစိုးရေးဝါဒီတွေနဲ့တခြားဆွေးရောက်တွေရဲ့ချင်းချောက်မှုတွေကြီးထွားလာနေတာတွေကိုရေရူရေရှိဖြစ်ရှင်းနိုင်မဲ့နီလန်းတွေထည့်သွင်းထားတာပါ။ပြည်တွင်းချမ်းဘက်ဝါဒတံပြန်တိုက်ဖြစ်ရေးအမျိုးသားမဟာဗျူဟာမှာမန္တန်လေးကိုပါဝင်ပြီးပြည်တွင်းကအချမ်းဘက်ဝါဒီတွေနဲ့ပတ်သက်တဲ့သတင်းချက်လက်တွေဖလှယ်ရေးအချမ်းဘက်ဖို့လူသွေးစုဆောင်းတာတွေကိုတားဆီးနိုင်ရေးတက်ခတ်မှုတွေကိုဟန်တာတိုက်ဖြစ်ရေးနဲ့ပြည်တွင်းမှာအချမ်းဘက်မှုတွေဖြစ်ပေါ်စေတဲ့ရေရှိအကြောင်းရင်းတွေကိုအာယုံဆိုင်ဖြစ်ရှင်းမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်ဒီရင်ချမ်းဖက်ဝါရီတွေကြောင်းလိလာဆက်စစ်သူတွေစုံစမ်းစစ်ဆေးသူတွေနဲ့ဥရီပညာရှင်တွေထပ်မံခန့်အပ်နိုင်အောင်အသုံးစရိတ်တွေဒေါ်လာတန်းချီသုံးဆွဲဖို့လည်းတိုက်တွန်းထားတာပါမဟာဗျူဟာတင်းနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေကိုရှင်းနေချုပ်မဲရ်ကာလန်အင်္ဂါနေ့ကရှင်းပြရမှာတော့ပြည်တွင်းကချမ်းဖက်မှုအနေအားအနေတစ်ခြားကြီးထွားလာနေကြောင်းပြောဆိုသွားပါတယ
် The long term issues that contributed to domestic terrorism in AmericaMust be addressed to ensure that this threat diminishes over generations to come.
Now music တွေအတွက်ချင်းချောက်မှုတွေဆုံးသက်စေဖို့ပြည်တွင်းချမ်းဖက်မှုတွေဖြစ်စေတဲ့ရည်ရှိပြဿနာတွေကိုဖြေရှင်းရမှာဖြစ်ပါတယ်။ပြည်တွင်းကချမ်းဖက်တိုက်ခိုက်မှုတွေဖြစ်ရတဲ့အကြောင်းရင်းတွေကိုဖြေရှင်းရမှာလဲမတူကွဲပြားမှုတွေကိုလက်ခံနိုင်ပြီးသဘောထားကွဲပြားမှုတွေကိုအပြန်အလှန်လေးစားတတ်တဲ့လူတိုင်းဝိုင်းဖြစ်လာအောင်အားပေးရမှာဖြစ်ပါတယ်လို့ရှင်းနေချုပ်ကပြောဆိုထားတာဖြစ်ပါတယ်။ဥရောပကီထွန်းနေတဲ့သမ္မတဘိုင်ဒန်ကလည်းမုန်တီးမှုတည်ထောင်မှုနဲ့တခြားဆွေးရောက်သဘောထားတွေကြောင့်ဖြစ်ရတဲ့ပြည်တွင်းချမ်းဖက်မှုတွေဟာအမေရိကန်ကိုညှဉ်းနှွမ်းစေတဲ့အဆွန်အထင်းတစ်ခုဖြစ်နေရတဲ့အကြောင်းအင်ဂျီရိုကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။ပြည်တွင်းချမ်းဖက်မှုတွေဟာတိုင်းပြည်မှာကျိုးပန်းတည်ဆောက်ထားတဲ့အရာအလုံးနဲ့ဆန့်ကျင်နေပြီးအမျိုးသားလုံခြုံရေးဒီမိုကရေစီနဲ့ညွန့်ညွတ်မှုကိုတိုက်ရိုက်ချင်းချောက်နေကြောင်းလည်းသမ္မတဘိုင်ဒန်ကကြေညာချက်မှာပြောဆိုထားပါတယ်။